မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဦးနဲ့ထိပ်တီးဆွေးနွေးပွဲတက်ရောက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်စင်ကာပူနိုင်ငံကိုဒီကနေ့ဆက်ရောက်သွားပါပြီ။ဆွေးနွေးပွဲအပေါ်မှာယုံကြည်မှုအပြည့်ရှိကြောင်းလည်းအမေရိကန်သမ္မတထရန့်ကပြောဆိုထားတာပါ။အမေရိကန်သမ္မတရဲ့ Air Force One လေယာဉ်ပေါ်ကဆင်းလာတာမှာတော့စင်ကာပူနိုင်ငံရဲ့ဝန်ကြီး BBN ဘလာခရစ်နန်ကကြိုဆိုခဲ့ပါတယ်။အင်ကာနေ့ကျင်းပမဲ့ဆွေးနွေးပွဲအတွက်သူ့အနေနဲ့နိုင်ငံတစ်ခုစီကိုသွားမယ်ဟုခီးစဉ်မစခင်မှာသမ္မတကပြောခဲ့တာပါ။ကနေဒါနိုင်ငံမှာလုပ်တဲ့ဆက်မှုထိပ်တီးခုနှစ်နိုင်ငံအစည်းအဝေးကနေအာဆကိုမသွားခင် VOA ကမြန်မာနာမှာတော့မြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့ဆုံတဲ့အစည်းအဝေးအတွက်သူမှယုံကြည်မှုအပြည့်အဝရှိထားတယ်လို့သမ္မတထရန့်ကဖြေဆိုခဲ့ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းအနေနဲ့လည်းသူ့လူထုအတွက်ကြီးကြီးမားမားတစ်ခုခုလုပ်ပေးလို့တယ်လို့သမ္မတထရန့်ကသူ့အမြင်ကိုပြောဆိုသလိုဒီတစ်ခါအမေရိကန်နဲ့တန်တမာဆက်ဆံရေးဟာရတော့ရခဲ့တကယ်အခွင့်အလမ်းကောင်းဖြစ်ပြီးဒီအချိန်လေးမျိုးနောက်ထပ်ဘယ်တော့မှရတော့မှာမဟုတ်ဘူးဆိုတာကိုလည်းသမ္မတထရန့်ကသတိပေးခဲ့ပါတယ်။မြောက်ကိုရီးယားအနေနဲ့သူ့ရဲ့နျူကလ িয়ার လက်နက်ထုတ်လုပ်ရေးနဲ့တာဝန်ကျင်ဒုံးလက်နက်အစီအစဉ်အားလုံးကိုဖျက်သိမ်းမယ်ဆိုတာကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းစီကနေကြိုတင်သတိပေးဖို့ရရှိထားတယ်လို့သမ္မတထရန့်နဲ့သူ့အစိုးရအဖွဲ့ဝင်တွေကပြောနေတာပါ။ဒီလိုတိုးတက်မှုတွေကနေတစ်ဆင့်ငင်းကြင်းရေးစာချုပ်တစ်ခုထွက်လာပြီးနှစ်ပေါင်း80မိဘသာကိုရီးယားကျောဆယ်ဘော့ကစစ်မှတ်ကိုတရားဝင်အဆုံးတတ်နိုင်မှာဖြစ်ပါတယ်။စီးပွားရေးသမားတဦးလောက်ခဲ့မှုတဲ့အတွေ့အကြုံအခြေခံအရမြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့တွေ့ချင်းအဖြစ်တစ်ခုခုရမရဆိုတာကိုသူသိနိုင်မှာပါလို့လည်းပြောဆိုခဲ့ပါတယ်။ရလက်ကောင်မထွက်နိုင်ဘူးဆိုတာကိုခံစားမိရင်တော့သူ့အတွက်ရောကင်းအတွက်ရောအချိန်ကုန်ခံမနေချင်ဘူးလို့လည်းသမရကပြောပါတယ်။ဒါပေမဲ့လည်းနိုင်ငံတကာမျက်နှာစာမှာတွေ့ရနေတဲ့ကင်နဲ့ပတ်သက်လို့အချက်အလက်တွေမပြည့်မစုံရှိတဲ့ဆိုတာကတော့သမ္မတထရန့်ကဝန်ခံပြောဆိုပါတယ်။ဘလို့ပဲဖြစ်ဖြစ်သူတို့နှစ်ဦးစလုံးဟာအပြုသဘောဆောင်တဲ့စိတ်ထားတွေနဲ့လုံလုံနေတာဖြစ်ပြီးအားလုံးပြင်းပြင်းဆင်ဆင်ရှိထားတယ်လို့လည်းသမ္မတထရန့်ကအားစခီးစင်မတိုင်ခင်သတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားရဲ့လူ့ခွင့်ရေးမှတ်တမ်းတွေနဲ့ပတ်သက်လို့ပြောဆိုဖို့ရှိမရှိ VOA ကမေးမြန်းခဲ့တာမှာတော့ကိစ္စရအားလုံးကိုဆွေးနွေးသွားမှာဖြစ်တယ်လို့ဖြေကြားခဲ့ပါတယ်ရှင်။